မြန်မာနိုင်ငံဘက်ကတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေကိုတားဆီးဖို့အတွက်ထိုင်းနိုင်ငံမြောက်ပိုင်းမှာစစ်တပ်ကတန်ဆူးကြိုးတွေကာယံနေတဲ့အကြောင်းကိုပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မဲဆိုင်ဘက်ကိုရှမ်းပြည်နယ်တာချီလေးဘက်ကနေတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားတွေကိုဇက်တိုက်ဆိုသလိုဖမ်းဆီးမိပြီးတဲ့နောက်တားဆီးဖို့အတွက်ထိုင်းရနာပိုင်းတွေကကြိုးပမ်းလာကြတာပါ။ဇွန်လနောက်ပိုင်းနဲ့ဇူလိုင်လဆန်းမှာပဲထိုင်းနိုင်ငံတဲကိုနေဆက်ကလီတရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးမိတာ28ကြိမ်တည်ရှိခဲ့ကြောင်းကိုလည်းထိုင်းနေကြဆောင်တပ်ကပြောပါတယ
်။နံပါတ်3တော့လက်လော့ဆောင်းမြန်မာနဲ့ကမီတန်ကျွန်းမှာကြာပါထိုင်းဖော်လုံးช่วยประชาสัมพันธ์นะครับภายในหมู่บ้านว่าอยากให้มีการช่วยเหลือแล้วก็ช่วยกันดูแลอย่าให้มีการลักลอบข้ามมานะครับเพราะมันเรื่องเกี่ยวกับเรื่องการระบาดโรคโควิดนะครับว่าถ้าเกิดเขาข้ามมาเขามีเชื้อติดมา
အခုလိုမျိုးတန်ဆူးကျိုးအကြံတွေနဲ့လုံခြုံရေးတိုးမြင့်ရတာဟာဒေသခံပြည်သူတွေရဲ့တောင်းဆိုမှုကြောင့်ဖြစ်ပါတယ်။ COVID-19 ကပ်ရောဂါတိုက်ဖျက်ဖို့ကြိုးပမ်းနေကြတဲ့ကာလဖြစ်တာကြောင့်နေဆက်ကနေတရားမဝင်ဝင်လာသူတွေစီကနေရောဂါပိုးတွေပါလာပြီးဒေသအတွင်းကူးစက်ပြန့်နှံ့မဲ့အန္တရာယ်ကိုကြိုတင်ကာကွယ်ထားတာလည်းဖြစ်ပါတယ်။အခုလိုမျိုးနေဆက်လမ်းတွေမှာတန်ဆူးကျိုးတွေကြံရံထားတဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေကလည်းရှင်းလင်းတင်ပြခဲ့တဲ့အကြောင်းထိုင်းနိုင်ငံသားတက်ကဗိုလ်ချုပ်ထန်နဖွန်ကထိုင်းဘာသာနဲ့ပြောဆိုသွားတာပါထိုင်းနိုင်ငံမှာ COVID-19 ကူးစက်ရောဂါတက်ပြက်ကာကွယ်ရေးစီမံခန့်ခွဲမှုဗဟိုဌာန CCSA ရဲ့မနေ့တုန်းကသတင်းစာရှင်းလင်းပွဲမှာတော့အီလီနာဂျီနိုင်ငံတွေကနေဆက်တွေကနေတရားမဝင်ဝင်လာကြတဲ့မြန်မာအပါအဝင်နိုင်ငံသားက3,000 လောက်ကိုဖမ်းဆီးမိခဲ့ကြောင်းပြောဆိုခဲ့ပါတယ်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာထဝီစစ်ကတော့ထိုင်းနိုင်ငံထဲမှာ COVID-19 ရောဂါကူးစက်မှုကင်းရှင်းသွားပေမဲ့တရားမဝင်ဝင်ရောက်လာသူတွေစီကနေရောဂါပိုးတွေပါလာပြီးကူးစက်မှာကိုစိုးရိမ်ရတာကြောင့်ကာကွယ်တားဆီးဖို့စီစဉ်နေရတယ်လို့လည်းပြောပါတယ်။ထိုင်းပြည်မှာနေဆက်ထိုင်းမြောက်ပိုင်းနေကြားတစ်လျှောက်မှာလည်းထိုင်းစစ်တပ်တွေဟာမဲဆိုင်တာချီလိုက်ချားထားတဲ့မဲဆိုင်ချောင်းတစ်လျှောက်အဝေးထင်းဒရုန်းကင်းထောက်ရင်ငယ်ကိုသုံးပြီးစောင့်ကြည့်နေတယ်လို့တပ်ဖွဲ့လိုက်လက်ကင်းနေတယ်လေနေဆက်ဝင်ပေါက်တွေကိုတိုးမြင့်စစ်ဆေးစောင့်ကြည့်နေတာပါ။အခုအခါမှာတော့နှစ်နိုင်ငံထိစပ်နေတဲ့နေသားနေရာပေါင်း18နေရာကိုထိုင်းနေသားစောက်တက်ရင်တွေကတန်ဆူးကျိုးအကြံအနေနဲ့တားဆီးထားပြီးတွာလာဝင်ထွက်တတ်တဲ့နေရာတွေမှာလည်းနေအောင်ကြီးစွန့်ရင်သုံးမိတိုင်တွေကိုတက်ဆင်နေပါတယ်ထိုင်းနိုင်ငံမှာ COVID-19 ရောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်ပြီဆိုပြီးအစိုးရကကြေညာထားပြီးအရေးပေါ်ကာလကန့်သတ်တားဆီးမှုတွေဖြေလျှော့ပေးနေတယ်လို့လုပ်ငန်းတွေကိုလည်းပြန်လည်လုပ်ခိုင်ခွင့်ပြုနေပါပြီ။စီးပွားရေးလုပ်ငန်းတွေပြန်လည်စတင်နေချိန်မှာပဲပြည်ပနိုင်ငံတွေကအလုပ်သမားတွေလည်းထိုင်းနိုင်ငံတဲကိုပြန်ဝင်ဖို့ကြိုးစားနေကြတယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေကြတာပါ။မြန်မာနိုင်ငံသားတွေဟာလည်းအလုပ်ကံရနိုင်ဖို့ညှို့လင့်ချက်တွေနဲ့ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်ကတော်လန်းနေအပါအဝင်နေဆက်တွေကပုံစံမျိုးစုံနဲ့ဝင်ရောက်ဖို့ကြိုးပမ်းနေကြသလိုလူမောင်ခိုတွေကိုအခကျင်းွေပေးပြီးဝင်ရောက်ဖို့ကြိုးစားနေသူတွေလည်းရှိနေကြပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။